Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အတန်ရဲ့2023ခုနှစ်ဇွန်လ4ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်စီစဉ်နေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်စီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။American တရုတ်ဆက်သွယ်လမ်းကြောင်းကိုဆက်ပြီးဖွင့်ထားဖို့အတွက် American ကာကွယ်ဝင်ကြီးကတိုက်တွန်းလိုက်ပါတယ်။အိန္ဒိယကယထာမတော်တဆဖြစ်မှုမှာတည်ဆုံးရသူတွေအတွက်နိုင်ငံတော်ဝန်ထမ်းချင်းတွေအတွက်အိန္ဒိယအစိုးရကကြေညာလိုက်ပါတယ်။ Ukraine ကဘုံခိုခြင်းတွေဟာဒေသခံတွေကိုကောင်းကောင်းအကာအကွယ်မပေးနိုင်ဘူးလို့ Ukraine ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မှုကျော်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြမှာပ
ါဒီစစ်တပ်ကကြားလာရေကိုကြည့်တယ်ကနားဆိုင်ရာအဖွဲ့ကြီးတွေဆိုတော့ဒီဘက်ကတွေကတိုက်ခတ်တဲ့ခါကျတော့တော်တော်များများကြီးထိခိုက်တယ်ကိုကြားလာစစ်တပ်ကများတယ်ကြားလာတော့တော်တော်များတယ်
ကျိုင်းစိတ်ကြီးမှာဌာနဆိုင်ရာရုံးနေအပါအဝင်စစ်ကောင်စီစခန်းတွေကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မကြာမီပဲအပြည့်စုံကိုပြောပြပေးမှာပါ။အဲ့ဒီနောက်ပိုင်းမှာတော့ဒုတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရယာတီနဲ့အနာဂတ်ကဘာစတဲ့အပန်းအချင်းကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်။
အိန္ဒိယဆိုရဟာဩဒေတာပြည်နယ်ရင်းကဖြစ်ပွားခဲ့တဲ့ရထလန်းမတော်တဆဖြစ်မှုကြောင့်တေဆွန်းအသူ300နီးပါးနဲ့ရာနဲ့ချီတဲ့ဒဏ်ရာသူတွေအတွက်စနေနေ့ကိုတနင်္ဂနွေလုံးဝမ်းနဲ့ချီခွေရတဲ့နေ့ဖြစ်နေကြေညာလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီမတော်တဆဖြစ်မှုမှာအသက်မသေးကျန်တဲ့သူတွေအတွက်တတ်နိုင်တဲ့အားလုံးကိုလှုပ်ဆောင်ပေးမယ်အပြင်တာဝန်ရှိသူတိုင်းကိုထိထိရောက်ရောက်အရေးယူမယ်လို့သတင်းတောက်တွေကိုပြောပါတယ်
။ सरकार के लिए यह घटना अत्यंत गंभीर है। हर प्रकार की जांच
ဒီမတော်တဆဖြစ်မှုဟာအိန္ဒိယအစိုးရအတွက်တိတ်ကိုအလေးနဲ့ထားတဲ့ကိစ္စဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေတည်တည်ချာချာလုပ်ဖို့အမိန့်ထုတ်ထားတယ်လို့အပြစ်ရှိသူတိုင်းကိုပြင်းပြင်းထန်ထန်အပြစ်ပေးမယ်လို့ပြောသွားတာပါ။ဝန်ကြီးချုပ်မိုရီဟာအခင်းဖြစ်ပွားနေရာကိုစနေနေ့မှာတွားရောက်တယ်လို့ကယ်ဆယ်ကူညီမှုတွေကိုကြည့်ရှုခဲ့ပြီးကယ်ဆယ်လှုပ်ဆောင်နေသူတွေနဲ့ပါတွေ့ဆုံပြောဆွေးခဲ့တာဖြစ်ပါတယ်။ဒါပြင်ဒဏ်ရာသူတွေကိုပို့ထားတဲ့ဆေးရုံကိုပါတွားပြီးလူနာရင်ကုသပေးနေတဲ့ဆရာဝန်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရထားလမ်းချုံမှုကနေစတင်ဖြစ်ပေါ်တဲ့မတော်တဆဖြစ်ရမှာအနည်းဆုံးရထား3000ပောင်းဝင်ပတ်သက်နေတာဖြစ်ပြီးလမ်းချော်ခဲ့တဲ့တွဲပေါင်းက15တွဲဖြစ်ကြောင်းရထားပူဆောင်ရေးအာဏာပိုင်တွေကပြောပါတယ်။ကောင်ကတက်တောင်ဘက်မိုင်130ကျော်ကွာမှာတောက်ကြံညပဲအခင်းဖြစ်ပွားခဲ့တာဖြစ်ပြီးအနီးအနားနေထိုင်သူတွေကပြေးလာပြီးအကူအညီပေးခဲ့ကြတယ်လို့ဩရိတတီနယ်မိတန်နယ်အရေးပေါ်ဌာနကည10နာရီမှာကယ်ဆယ်ကူညီရေးတွေစတင်နိုင်ခဲ့တယ်လို့ပြောပါတယ်။စနေနေ့မှာတော့ပျက်စီးနေတဲ့ရထားတွေကိုဖယ်ရှားနေပြီဖြစ်တယ်လို့ရထားလမ်းတွေကိုတော့မကြခင်မှာပဲပြန်ပြင်တော့မယ်လို့ရထားပို့ဆောင်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အိန္ဒိယမှာရထားလမ်းတွေဟာတက်တန်းအတော်ကြာနေပြီဖြစ်တဲ့အတွက်မတော်တဆမှုမကြခဏဖြစ်ပွားပြီးပေမဲ့လူပေါင်း12တန်းကျော်ဟာနေ့စဉ်ရထားနဲ့သွားလာနေကြတာပါ
။ကမ္ဘာအင်အားကြီးအမေရိကန်နဲ့တရုတ်အကြားဆက်သွယ်ရေးလမ်းကြောင်းတွေဆက်လက်ဖွင့်ထားဖို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကစင်ကာပူမှာကျင်းပနေတဲ့အာရှပစိဖိတ်လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးရှန်ဂရီလာဆွေးနွေးပွဲမှာစနေတော်ရီတုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်
။ You know, I am deeply concerned that the PRC has been unwilling to engage more seriously.
နိုင်ငံအကြားပြဿနာရပ်တွေကိုစီမံဆောင်ရွက်နိုင်မဲ့ဆက်သွယ်လှုပ်ဆောင်ရေးအစည်းအဝေးတွေအတွက်အလေးနဲ့အထားဆွေးနွေးဖို့ကိုတရုတ်ဘက်ကမလိုလားတဲ့အပေါ်အလွန်ပဲစိုးရိမ်မကင်းပြင်းပြပါတယ်။ပတိပက္ခတွေဖြစ်သွားစေနိုင်တဲ့မှားယွင်းတွက်ချက်မှုတွေကိုရှောင်ရှားနိုင်မှုနှစ်နိုင်ငံအကြားဆက်သွယ်ရေးဟာအရေးကြီးပါတယ်လို့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောဆိုသွားခဲ့တာပါနှစ်နိုင်ငံလုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးဖို့အတွက်အမေရိကန်ဘက်ကတောင်းဆိုခဲ့ပေမဲ့ရှန်ဂရီလာအစည်းအဝေးတက်ရောက်နေတဲ့တရုတ်ကာကွယ်ရေးဝန်ကြီးဘိုဂျုတ်ကြီးလီရှန်ဖူကညင်းဆိုခဲ့ပါတယ်နှစ်နိုင်ငံအကြားတောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စထိုင်ဝမ်ကျွန်းအရေးတရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိစ္စစာရာတွေအတွက်တင်းမာမှုတွေရှိနေပြီးဆွေးနွေးဖြစ်ရှင်ဖို့လိုအပ်နေပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်လို့တရုတ်ကရန်လိုတဲ့အပြုအမူတွေတိုးလာနေပြီးရုရှားကယူကရိန်းကိုကျူးကျော်တာနဲ့ဆင်တူတဲ့အခြေအနေမျိုးတွေဖြစ်ပေါ်လာနိုင်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူဟာဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးမှာစကားပြောကြားဖို့ရှိပါတယ်။
မြောက်ကိုရီးယားကဒီနေ့ထက်မှစံချိန်တင်လောက်အောင်မစ္စိုင်းတုံးစမ်းသပ်မှုအများပြားလှုပ်ဆောင်ခဲ့တဲ့အတွက်ဒီမစ္စိုင်းတုံးပြစ်လွတ်မှုအတွက်သတိပေးချက်ဆိုင်ရာအချက်အလက်မျှဝေရေးကို ဒီနှစ်မကုန်ခင်မှာလှုပ်ဆောင်မယ်လို့စင်ကာပူမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာဆန်ဂရီလာဆွေးနွေးပွဲကိုတက်ရောက်လာတဲ့ American, Japan နဲ့တောင်ကိုရီးယားသုံးနိုင်ငံတွေကကာကွယ်ဝင်ကြီးတွေကစနေနေ့မှာပြောကြားလိုက်ပါတယ်။အခုလိုအချက်လက်တွေမျှဝေဖို့အတွက်ကမ္ဘောဒီးယားနိုင်ငံဖနုံပင်နိုဗ ెంబ ာထိပ်သီးဆွေးနွေးပွဲမှာသုံးနိုင်ငံဝင်ကြီးတွေတန်လိထံချခဲ့ကြတာဖြစ်ပါတယ်။အခုစင်ကာပူတွဲဆောင်ပွဲအပြီးမှာတော့ American ကာကွယ်ဝင်ကြီး Lloyd Austin, Japan နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝင်ကြီးတွေဖြစ်တဲ့ Yasukazu Hamada နဲ့ Lee Jong Suk တို့ကမြောက်ကိုရီးယားဘက်ကနေမစိုင်းတုံးဆန်းသက်တာနဲ့တပြိုင်နက်တည်းသိအောင်အချက်လက်မျှဝေမှုကိုဒီနှစ်မကုန်ရက်လုပ်မယ်လို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သုံးနိုင်ငံဝင်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသက်မှုတိုးလာတာသုံးနိုင်ငံပူးတွဲစည်းရေးလက်ချက်မှုတိုးမြှင့်ဖို့နဲ့ Indo-Pacific ဒေသနဲ့လုံခြုံရေးဆိုင်ရာစင်ခေါ်မှုတွေအတွက်လည်းဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ
်။ Lebanon နိုင်ငံမှာဖန်စီထိန်သိမ်းခံထားရတဲ့ Libya အာဏာရှင် Gaddafi ရဲ့သား Hannibal Gaddafi ဟာသူကိုတရားရုံးမတင်ဘဲဖမ်းဆီးထားတာ9နှစ်ရှိပြီဖြစ်တဲ့အတွက်စနေနေ့ကစတင်ပြီးအစာငတ်ခံဆန္ဒပြနေတယ်လို့သူရဲ့ရှေ့နေကပြောဆိုပါတယ်။ Hannibal Gaddafi ကို2015ခုနှစ်ကဆီးရီးယားနိုင်ငံထဲမှာ Lebanon စစ်သွေးကြောအဖွဲ့တွေကဖမ်းဆီးခဲ့ပြီး Lebanon မှာထုံနှောင်ထားတာဖြစ်ပါတယ်။သူရဲ့ဖခင်အာနာရှင် Gaddafi ကတော့2011ခုနှစ်မှာသူ့ကိုတော်လှန်တဲ့အတိုက်အခံတွေရဲ့လက်ချက်နဲ့သေဆုံးခဲ့ပြီးဖြစ်ပါတယ်။1988ခုနှစ်ကပျောက်ဆုံးသွားတဲ့ Lebanon ကရှီးယားမွတ်စလင်ဘာသာရေးခေါင်းဆောင်မူဆာအယ်ဆာရာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရလိုတဲ့အတွက်သူ့ကိုလေဘနွန်ဆွေသွေးကြတွေကဖမ်းဆီးထားတာဖြစ်ပါတယ်။ဟန်နီဘယ်ကတော့တရားမျှတမှုမရှိတဲ့တရားစီရင်ရေးမရှိတဲ့ချုံနောင်မှုဟာသူ့အနေနဲ့နိုင်ငံရေးအကျဉ်းသားဘယ်လိုဖြစ်နိုင်မလဲလို့ပြောဆိုပါတယ်။ပျောက်ဆုံးနေတဲ့ရှီးယားကောင်းဆောင်အယ်ဆာရာအီရန်မှာမွေးဖွားခဲ့တာဖြစ်ပြီးလေဘနွန်ကို1950ကျော်မှရောက်ရှိခဲ့ပါတယ်။လေဘနွန်မှာ1985ခုနှစ်ခရီးရန်တွေကိုမွတ်စလင်တွေကစန့်ကျင်တိုက်ခိုက်ခဲ့တဲ့ပြည်တွင်းစစ်အတွင်းအယ်ဆာရာဟာရှီးယားမွတ်စလင်နိုင်ငံရဲ့အဖွဲ့နဲ့လက်နက်ကိုင်တောက်ဖွဲ့ကိုထူထောင်ခဲ့သူဖြစ်ပါတယ်။အယ်ဆာရာရဲ့မိသားစုနဲ့နောက်လိုက်တွေကတော့သူဟာလစ်ဗျားမှာအချင်းတောင်ထဲမှာပဲအသက်ရှင်လျက်ရှိနေသေးတယ်လို့ယုံကြည်နေကြပါတယ်။သူအသက်ရှင်လျက်ရှိနေအောင်ပဲဆိုရင်တော့အသက်60နှစ်နဲ့ရှိပြီဖြစ်ပါတယ်။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံကဘုံခိုခြင်းတွေဟာယူကရိန်းဒေသခံတွေကိုအကာအကွယ်ကောင်းကောင်းမပေးနိုင်ကြောင်းနဲ့ဒီဘုံခိုရနေရာတွေဟာရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုခံရတဲ့ပြည်သူတွေအတွက်လုံခြုံမှုမရှိဘူးလို့ယူကရိန်းပြည်ထောင်ဝင်ကြီးဌာနကပြောခွင့်ရအိုင်ဟောကမန်ကိုကစနေနေ့မှာပြောပါတယ်။အခုချိန်ထိဘုံခိုရနေရာပေါင်း 4,800 ကျော်ကိုစစ်ဆေးနိုင်ခဲ့ပြီဖြစ်ပြီးအဲ့ဒီထက်က2,250ကျော်ဟာပိတ်ထားတာတွေ့ရကြောင်းနဲ့900နီးပါးကလည်းပုံခုဖို့မတင်ကြောင်းပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။ချက်တပရင်းနေမနဲ့အစောပိုင်းမှာယူကရိန်းမြို့တော် Kiev ကိုရုရှားတပ်တွေပစ်ခတ်ခဲ့ခြင်းကအသက်9နှစ်အရွယ်တမီးနဲ့မိခင်ဖြစ်သူတို့ဟာပိတ်ထားတဲ့ဘုံခိုခြင်းနေရာကိုဝင်ဖို့ကြိုးစားရင်းအသက်တည်ဆုံးခဲ့ရတာဖြစ်ပါတယ်။ဇနီးမောင်နှံနှုတ်ကလည်းပိတ်ထားတဲ့ဆင်းရုံတစ်ခုရဲ့ဘုံခိုဖို့ကြိုးစားရင်းဇနီးဖြစ်သူကမစိုင်းတုံးကြီးအစအထိမှန်ပြီးတော့တည်ဆုံးခဲ့ရတာဖြစ်ပါတယ်။အခုလိုဖြစ်စဉ်တွေအတွက်တာဝန်ရှိသူတွေကိုတရားဆွဲဆိုအရေးယူနေတယ်လို့ Kiev Data ဆိုင်ရာအစိုးရရှေ့နေရုံးကပြောပါတယ်။ဘုံခိုဖို့လှုပ်ထားတဲ့နေရာတွေကိုတော့ခတ်ထားရတဲ့ပတ်သက်ပြီးတိုင်နှံ့မှုပေါင်း1000ကျော်ရထားတယ်လို့ Kiev မြို့တော်ဝန်ကစနေနေ့မှာပြောပါတယ်။ရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုအဆက်မပြတ်ခံရတဲ့ယူကရိန်းနိုင်ငံတလွှားကဘုံခိုနေရတဲ့အတွက်အရေးပေါ်အကူအညီလိုအပ်ပြီး 9,300 ကျော်ပောင်းပြီးရဲတွေဒေသအာဏာပိုင်ရုံးတာဝန်ရှိသူတွေကဆက်လက်စစ်ဆေးနေတယ်လို့လည်းပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။ပြင်သစ်နိုင်ငံမှာ Green တဘာဝပတ်ဝန်းကျင်အဖွဲ့တွေနဲ့အခြားအဖွဲ့အစည်းတွေအပါအဝင်ပြီး Plastic ကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုအဆုံးသတ်ရေးအထိတ်အနဲ့ဆွေးနွေးခဲ့ပြီးနောက်နိုင်ငံတကာသဘောတူညီချက်မူကြမ်းတရားရေးဆွဲဖို့ဆုံးဖြတ်နိုင်ခဲ့ပြီးစနေနေ့ကဆွေးနွေးပွဲပြီးဆုံးသွားခဲ့ပါတယ်။ Paris မြို့တော်မှာ9ရက်ကြာဆွေးနွေးခဲ့ပြီးဒီမူကြမ်းကိုလာမယ့်နိုဝင်ဘာလကင်ညာနိုင်ငံ Nairobi မြို့တော်မှာနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေတက်ရောက်မယ်။နိုင်ငံတကာညီလာခံမတိုင်မီအပြီးရေးဆွဲဖို့ဖြစ်ပါတယ်။ဒီကိစ္စပြင်းပြအောင်မြင်ရပါမယ်။ဘာဖြစ်လို့လဲဆိုတော့ပင်လယ်သမုဒ္ဒရာတွေအပါအဝင်နေရာအနှံ့မှာ plasticဆုံးပြပစ္စည်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ရတာကိုအားလုံးကမလို့ခြင်းနဲ့အတွက်ကြောင့်ပါလို့နိုင်ငံတကာ plastic ကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုအဆုံးသတ်ရေး အစိုးရများအကြားဆွေးနွေးညှိနှိုင်းရေးအကြီးအကဲဂျူဒီမာတာဖီလစ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲမှာဇီဝလောင်စာနဲ့ပလတ်စတစ်ထုတ်လုပ်တဲ့ဆက်မှုလုပ်ငန်းကကိုယ်စားလှယ်တွေပါဝင်နေတဲ့အတွေ့အချိန်ဆွဲတဲ့နည်းကိုအသုံးချနေတာကြောင့်အခက်အခဲတွေဖြစ်စေတယ်လို့သဘာဝပတ်ဝန်းကျင်သမားတွေနဲ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုပါတယ်။လုံထုံးလုံနီးဆိုင်ရာကိစ္စတွေနှောက်နှေးကြံ့ကြာရသလိုအနှောက်အယှက်ဖြစ်စီတယ်လို့လည်းဆိုပါတယ်။တပတ်ကြာဆွေးနွေးပြီးနောက်ပလတ်စတစ်စွန့်ပစ်ပစ္စည်းအဆုံးသတ်ရေးနိုင်ငံတကာသဘောတူညီချက်အတွက်ခြေလှမ်းတစ်ခုနှိကပ်သွားစီခဲ့တယ်လို့ WWF ကဘာတဘာဝတော်ရိုင်းရန်ပုံငွေအဖွဲ့အထူးကိုယ်စားလှယ်မက်ခရိုလမ်ပန်ဒီနီကပြောဆိုခဲ့ပါတယ်ခင်ဗျာ
။
တဲ့နေ့ကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ပဲအသံလွင့်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေဆက်လက်ထုတ်လည်နေပါတယ်။အခုတော့သတင်းပေးပို့ချက်တပုတ်ကိုဦးစွာတင်ပြပါောင်းမယ်။ကရင်ပြည်နယ်ကြာရေးစိတ်ကြီးမြို့မှာကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ဒေသခံတပ်တွေကစစ်ကောင်စီရဲ့ရုံးတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်။နှစ်ဖက်သေဆုံးမှုတွေရှိပြီးဘေးလွတ်ရာပုန်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောဆိုပါတယ်။တိုင်းရဲ့စိတ်ကြီးကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောက်မတ်အေးအေးမှာကဆက်ပြီးပြောပြမှာပ
ါ။ကရင်ပြည်နယ်တိုင်းရဲ့စိတ်ကြီးမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေဖြစ်တဲ့လောင်ဝကယုံ၊ထွေအုပ်ယုံ၊ရဲစခန်းတရားသူကြီးယုံစတဲ့နေရာတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးတာတွေရှိခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။
ဒီကနေ့ရင်းလေးရကအဲ့ဒီဆာလို့ကဒီနေ့ပုံတွေလာကြတဲ့ခါကျတော့အရက်ဖက်အရက်သားတွေပုံတွေလာတတ်ကြတယ်ဒီကိတ္တတောင်လာရှိလာရှိတယ်နောက်ပြီးတော့ဒီစစ်တပ်ကကြားလာရတော့ရှိတယ်ခဏဆိုင်ရာအဖွဲ့ကြီးတွေဆိုတော့ဒီဘက်ကတွေကတိုက်ကြတဲ့ခါကျတော့တော်တော်များများကြီးဖြစ်ကြတယ်များလာစစ်ဘက်ကများတယ်ကြားလာတော့တော်တော်များတယ်လို့ပြောတယ်
စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL အထူးစစ်စီရေးတပ်ဖွဲ့ SOF Cloud Wing Drone တပ်ဖွဲ့တို့ပူးပေါင်းပြီးတိုင်းစိတ်ကြီးမြို့နယ်တဲကရဲစခန်းထွေအုပ်ယုံလာဝကယုံဆက်သွေးယုံတရားသူကြီးယုံတွေကိုအနီးကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဆိုပြီးအထူးစစ်စီရေးတပ်ဖွဲ့ကဂျွန်လ3ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်က10ဦးသေဆုံးက15ဦးခန့်ဒဏ်ရာရရှိခဲ့ကြောင်းအထူးစစ်စီရေးတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးကျွန်လာနှစ်ရက်နေကအခုလိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလီချောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ရဟန်းတန်ကားတွေအရက်သားတွေ၃ဦးထက်မနည်းတေဆုံးခဲ့ရတယ်ဆိုပြီးမြို့ကန်ဒီကဆိုပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိနေပါတယ်ကျွန်လာ၃ရက်နေမှလည်းစစ်ကောင်စီဘက်ကလီချောင်းကနေကင်းထောက်လီရင်နေပြန်ဝဲတာတွေရှိနေတာကြောင့်ဒေသခံတွေဟာနေနေမှမနေရတော့ပဲထွက်ပြေးတိမ်းရှောင်နေရပါတယ်ရှင်
ဒါကတော့ကြာရင်စိတ်ကြီးကတိုက်ပွဲတွေအခြေအနေကိုမတ်အေးအေးမှပြောပြသွားတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးပါမယ်။ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ကိုထုတ်လင်းပေးပါမယ်။ရှမ်းပြည်မြောက်ပိုင်းကစစ်ပြေးဒုက္ခသည်တွေကိုစခန်းတွေဖျက်ပြီးနေရပြန်ဖို့မြန်မာစစ်ကောင်စီကအတင်းအကျပ်ဖိအားပေးနေတယ်လို့စခန်းမှာတာဝန်ရှိသူတွေကပြောဆိုပါတယ်။နေရပြန်ခိုင်းပေမဲ့လည်းပြန်လည်ထူထောင်ရေးအစီအစဉ်တွေမရှိတာကြောင့်အခက်အခဲမျိုးစုံကြုံနေရတဲ့အကြောင်းဒီတစ်ပတ်ဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ထားပါတယ
်ကျွန်တော်တို့ကုခိုင်ဆောင်ကတချို့တော့ camp တွေဒီစခန်းပိတ်တဲ့ရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ March or April May ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်တင်ဖို့အတွက်သူကဖြည့်အားပေးတာပေါ့နော
်ခုတော့မှမိုးယူနေတယ်ထဲမှာမိုးအိမ်နေတော့အတစ်ဆောက်တယ်ဆိုတော့အိမ်မပြီးခင်မှာနေရတယ်လို့တော့အခုလည်းတကားပေါက်တော့မရှိသေးဘူး
ရှမ်းပြည်နယ်မြောက်ပိုင်းမှာပရိပခါရေဆက်လက်ဖြစ်ပွားနေပြီးနှစ်ကာလကြာမြင့်လာတဲ့အတူအိုးမဲအိမ်မဲဆစ်ဆောင်ရသူထောင်ပေါင်းများစွာရှိလာခဲ့ပါတယ်။ဆရာနာဒိန်းပြည်ရဲ့နောက်မှာတော့တိုက်ပွဲတွေပိုပြင်းထန်လာခဲ့ပေမဲ့ဆစ်ဆောင်ဂျိုဟာစခန်းတွေကနေထွက်သွားဖို့ပြည်အားပေးခံရပြီးမလုံမကြုံနဲ့ကိုယ့်အာကိုယ်ကိုပြီးနေထိုင်ကြရပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုတော့ရွှေပြည်မြေသတင်းအေဂျင်စီက တင်တာလွေးအဖော်ကရေးသားထားပြီးမိုင်းအကြကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နမည်တချို့ကိုပြောင်းလဲအသုံးပြုချပါရယ်ရှင်။
ဒါကတော့ညာကြီးဖျားရှိခိုးကျောင်းတည်ဆောက်ဖို့အတွက်မန်လုံရွာသားတွေတောင်ပေါ်နေရာတစ်ခုမှာဝါခုံနေတဲ့အတန်ဖြစ်ပါတယ်။တကယ်တော့သူတို့ရွာအတစ်တစ်ခုတောင်ပြန်တည်ဖို့လိုနေတာပါ။ရှမ်းမြောက်ကုခန့်မြို့နယ်မှာရှိတဲ့သူတို့ရွာဟောင်းလေးကတော့2016ခုနှစ်သူတို့ထွက်သွားပြီးတဲ့နောက်ပိုင်းအပင်တွေဖုံးလွှမ်းသွားခဲ့ပါပြီ။အဲ့ဒီအချိန်တုန်းကမန်လုံရွာသားတွေဟာမြန်မာစစ်တပ်နဲ့ကချင်တပ်မတော် KIA တို့တပ်ပွဲကြောင့်ရွာလုံးကျွတ်ထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီနောက်ကိုခန့်မျိုးပေါ်ကအချင်းနှစ်ချင်းအတင်းတော်မြေနေရကိုခန့် KBC 2စစ်ဆောင်ဖြစ်နေကြရပါတယ်။ကျင်းချင်းကျုပ်ကျုပ်အခန်းလေးထဲမှာအတူနေကြရတာပါ။မိသားစုဝင်10ယောက်နဲ့အထက်ပိုတဲ့အချို့မိသားစုတွေအတွက်ကစပီပက်လေအခန်းကအလွန်ကျဉ်းလာပါတယ်။ဒါပေမဲ့အခုနေရတာနဲ့ရှင်ရင်တော့အဲ့တုန်းကပိုတက်တောက်တက်တာဖြစ်ပါသေးတယ
်။အမိုးပေါ့နော်။ဒီအခုတော့မောကနဲ့ပဲမိုးထားတယ်မင်းညာလေဒီမှာတို့အစ်တင်နေအိတ်တမောဆောင်ချုံတဲ့အပေါ်မှာမောကပြန်ချုံပြီးမှအေးရတာပေါ့အမိုးလိုတာပေါ့မောကနဲ့တော့အဆင်မပြေဘူးမိုးယူတာပေါ့အခုတော့မှမိုးယူနေတယ်ထဲမှာမိုးအိမ်နေတော့အတိဆောက်တယ်ဆိုတော့အိမ်မပြီးခင်မှာနေရတယ်လို့အခုလည်းတကားပေါက်တော့မရှိသေးဘူ
းကလေးလေးယောက်မိခင်ဒေါ်ထုဆန်ကပြောပြခဲ့တာပါဒေါ်ထုဆန်တို့မိသားစုရဲ့တဲကအမိုးအကံမလုံပါဘူးကိုခန့်စစ်ဆောင်စခန်းကတခြားမန်လုံရွာသားတွေလိုပဲပြီးခဲ့တဲ့လကသူတို့ကိုလည်းနေရပြန်မှုဖိအားပေးခံထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးဆောင်စခန်းအလုံးကိုအောက်တိုဘာလနောက်ဆုံးထားပြီးနေရပြန်မှုအတွက်စစ်ကောင်စီက2022ခုနှစ်စက်တင်ဘာလပထမအပတ်မှာထုတ်ပြန်ချက်ထုတ်ခဲ့ပါတယ်။ဘာကြောင့်နေရကိုအတင်းပြန်ခိုင်းနေဆိုတာကထုတ်ပြန်ချက်မှာမပါရှိပါဘူး။ဒါအပြင်2023မတ်လ29ရက်နေ့မှာကိုခန့်မြို့နယ်ထဲကစစ်ဆောင်စခန်းအလုံးကိုစစ်ကောင်စီကနောက်ဆုံးထားပြီးနေရပြန်မှုထုတ်ပြန်ထားတာရှိခဲ့ပါတယ်။စစ်ဆောင်ရဲ့ကူညီဆောင်ရွက်ပေးသူဦးကြာကစစ်ကောင်စီလက်အောက်ခံကိုခန့်ထွေအုပ်ရုံးကစစ်ဆောင်စခန်းကော်မတီတွေကို၄ကြိမ်ထပ်မံခေါ်တွေ့ပြီးစခန်းတွေဖျက်သိမ်းဖို့ဖိအားပေးခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်တို့ကိုခန့်ဆောင်ကတချို့တော့ကမ့်နေဒီစခန်းပိတ်တင်ရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ March or AP May ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်သိမ်းဖို့အတွက်သူတို့ဖိအားပေးတာပေါ့နော်သူတို့ခေါ်ပြီးတော့မှအဲ့လိုမျိုးပြောတဲ့အခါကျတော့တချို့ကက်နေကြတော့အဲဒီစခန်းပိတ်သိမ်းရေးဘာပဲဖြစ်ဖြစ်အခုလုပ်ကူလုပ်တော့မယ်ထင်တယ်ပေါ့ပြောတာလဲဖိအားပေးတာလဲတစ်ခါခါရှိလာတဲ့ခါကျတော့သူတို့အနေနဲ့ဘာပဲဖြစ်ဖြစ်ဆိုပြီးတော့မှကိုရက်ကိုရွာကိုပေါ့နော်သူတို့ဘာပဲဖြစ်အခုတခြားတော့ဖွဲ့စည်းကြလဲကူညီထောက်ပံ့မှုကလည်းယော့နေလာတယ်နောက်ကဒီစစ်ကောင်စီကလည်းဖိအားပေးတာလည်းခက်စစ်စစ်ဖြစ်လာတဲ့ခါကျတော့သူတို့ဖနေသူတို့ပြန်သွားကြတဲ့အစီအစဉ်တွေပေါ့တခြားတော့ကုညီနေကြအဖွဲ့စည်းတွေတော့မှသူတို့မပြောရဲတော့ဘူးပေါ့နော်အဲမပြောရဲပဲနဲ့အဲသူတို့ဖနဲ့သူတို့ပြန်သွားကြတာပေါ့
မန်လုံရွာသားတွေသူတို့ကုညီတဲ့အဖွဲ့စည်းတွေကိုစစ်ဆောင်စခန်းကဖိအားပေးမောင်းထုတ်ခံနေရတဲ့အခက်အခဲတွေမပါစေချင်တဲ့အတွက်ဒီတိုင်းပဲထွက်သွားခဲ့ကြတာပါဒါပေမဲ့သူတို့အိမ်မပြန်နိုင်ကြသေးပါဘူးသူတို့အိမ်တွေကိုအပင်တွေကဖုံးအုပ်နေကြပြီးဖြစ်တယ်လို့ပောက်ကွဲနိုင်တဲ့ဆစ်လက်နဲ့အကျဉ်းကြံတွေကလည်းရှိနေသေးတယ်လို့ရောကော်မတီဝင်ဒေါ်ကြာတော်ကရှင်းပြပါတယ
်ကျမတို့မူရင်းညွာတော့ဟောတောင်းနည်းနည်းတောင်းပေါ်ဖက်မှာပေါ့နော်နည်းနည်းတောင်းဖက်မှာအရင်တုန်းကစစ်တပ်တွေခဏတဖြုတ်ရာကြီးစစ်တပ်တွေလာချသွားတာရှိတယ်ပေါ့နော်အဲ့ဒါတကြောင်မလို့သူတို့လည်းလုံခြုံရေးယူကြတယ်ပြီးလို့ရှိရင်သူတို့ရအဲ့မှာလည်းစစ်ဘယ်လိုမျိုးလဲစစ်တွေဖြစ်သေးတယ်ပေါ့နော်အဲ့ချင်းကျမတို့အတွက်စစ်ကြွေးစစ်ကြံတွေမိုင်းအန်တီရီတွေပညာတွေသူတို့ချထားတယ်ဆိုတာလည်းကျမတို့မသိရှိရဘူးမသိရှိရသေးဘူးပေါ့နော
်မူလရွာဟောင်းကလည်းရာဒီမရွေးတွာလာရတဲ့လမ်းမျိုးမရှိပါဘူးဒါကြောင့်ပဲစစ်ဆောင်တွေဟာရွာဟောင်းနဲ့တမန်လောက်အကွာကလမ်းမကြီးရဲ့ဘေးတနေရာမှာစခန်းချနေကြပါတယ်အဲ့ဒီစခန်းမှာလူ190လောက်ရှိနေတာပါသူတို့အစ်စ်နေထိုင်တဲ့နေရာမှာတောင်ဆောင်ဖြစ်တဲ့အတွက်နေရာကောင်းမဟုတ်ပေမဲ့တဆုတစည်းတဲ့နေထိုင်ရတာရင် 龙秋木西大爷呢，加拉呢，你的对月切了皮带路苏巴的。特别咩，走路个带不会的皮你的你啊呢，没围挂喇叭布，都都西的你啊布，多等破个都要开心啊，就安呢敲门挂嘛，带不会的皮挂你开吧的。谁讲谁个，谁想那个，你也变不大，阿等皮阿别开别咩。原来头上也对，我接着送你啊，头版过年前不洗吧不？是别想你哈，都你谈不，莫个代理对，罗阿代娃里个，手帮万万靠家吧嘞，我靠的你啊嘞，阿龙为了叫，靠比达娃里个代步拖拉机的安尼啊吧嘞，阿里阿对嘞，都要得吃卤的吧，绝对店里家来卤，多土生啊，是吧嘞？
在我那里开开的。那过年的路的东西的，我可清提不呢？起码都用烧鸭的兄弟，我的烤鸭了不？我的嘞，我也是做烤鸭的，做烤饼嘛，摊摊饼嘛，拖拉机嘛，边顶饼嘛，就提边拖拉机那提拉鸭了不？俺都没有开开了洗的，拖拉机的起码的当白鸭的，水顶那里洗的，起码都我可没白鸭的路嘞，起码都一晒，一晒它了不呢？
特别是干土嘛，啥道理对？得哪个？ကလေးနဲ့တကြီးဖိုးဘွားတူအတွက်ငွေကျပ်2000နဲ့အရွယ်ရောက်သူတွေအတွက်ငွေကျပ်14000ကူညီတာရှိပါတယ်။သူတို့အတက်နေထိုင်တဲ့နေရာမှာလဲ WFP ကဆက်လက်ထောက်ပံ့မှာတည်တယ်။ဒါပေမဲ့အဲ့ဒီအပြင်တခြားအထောက်ပံ့တွေတော့မရှိပါဘူး။မန်လုံရွာသားတွေအတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့သူတို့ကလေးတွေကိုအကြောင်းပို့ဖို့ခက်ခဲနေကြတာပါ။အခုရွှေပြောင်းနေထိုင်ကြတဲ့နေရာအစ်မကလေး60လောက်ရှိပါတယ်။ရွာဟောင်းကအကြောင်းကလည်းသုံးမရတော့ပါဘူး။KBC စခန်းမှာနေတော့ကအောင်းကလည်းအခုနေရာနဲ့အရန်ဝေးလှပါတယ်သူတို့တွေအတွက်စိန်ခေါ်မှုတွေများလို့ဒေါ်ကြတော်ကပြောပါတယ
်ကလေးတွေရဲ့ပညာရေးတွေကအစကျမရဲ့အခုလောလောဆယ်အိမ်မှာရေတွေလည်းကျမတို့ဟိုလေကွက်ရှိတဲ့နေရာတွေမှာပဲတွားခတ်တဲ့အချိန်မှာရေတွေလည်းအခက်ခဲရှိတယ
်အရင်စခန်းမှာနေထိုင်စဉ်ကနေစာအလောက်ကင်တွေနဲ့တီးနှံတွေစိုက်ပျိုးရောင်းချတာတွေရှိပါတယ်ရဟောင်းနာကိုပြန်လာချိန်မှာတော့တချို့ကတီးနှံဆိုင်တာတော့ရှိပါတယ်။ဒါပေမဲ့အခုလက်ရှိနေရာမှာတော့စာဝုနေရဲ့အတွက်တောင်ပေါ်ကထင်းတွေခုတ်ရောင်းကစားတောက်နေကြတယ်လို့ဆိုပါတယ်။ဒီလိုအကျက်သေးတွေနဲ့ကြုံနေရတဲ့အခြားဆစ်ဆောင်တွေလည်းရှိပါသေးတယ်။ကချင်နဲ့ရခိုင်ပြည်နယ်အပဝင်ဖွင့်ထားတာကြာပြီးဖြစ်တဲ့ဆစ်ဆောင်စခန်းတွေကလည်းပိတ်သိမ်းဖို့စစ်ကောင်စီကအမိန့်ထုတ်ထားပါတယ်။မန်လုံရွာသားတွေကတော့ရှမ်းမြောက်မှာပထမဆုံးနေရပြန်ဖို့လှုပ်ခဲကြသူတွေဖြစ်ပါတယ်။ဒါပေမဲ့အကူအညီလည်းမဆိုတလောက်နဲ့သူတို့ရုံးကန်နေရဆဲပါမကြခင်မိုးရတီလဲရောက်တော့မှမိုးလို့အရေးကြီးတဲ့အချိန်နေရောက်နေပြီလို့ဒေါ်ကြတောင်ကထောက်ပြပါတယ
်အခိုင်အမာပေါ့နော်အရန်ကြီးကြီးတဲ့လုံချင်းအိမ်မဟုတ်ပေမဲ့တဲ့အိမ်တိုင်းလုံချင်းအိမ်တော့ဟုတ်တယ်ပေါ့နော်ဒါပေမဲ့နည်းနည်းခိုင်ခိုင်ခန့်ခန့်ချင်းအိမ်တွေချမလို့လူအပ်တယ်ပေါ့နော်တူတေပါညာတဲ့အကာတွေပေါ့နော်အခုလိုမျိုးမောကာတွေနဲ့ပဲမဟုတ်ပဲနဲ့နည်းနည်းခိုင်ခိုင်ခန့်ခန့်လေးအကာတွေကျမတို့ယွာတစ်မှာပြန်လေတီထောင်နေတာဟုတ်တယ်ကျမတို့လူအပ်ချက်တွေအများကြီးရှိတဲ့အတွက်ကြောင့်မလို့ပေါ့နော်ကျမတို့ကိုလာကြည့်ရှုပြမအကြံပေးလာကူညီထောက်ပံ့ဖို့ရအတွက်လည်းကျမတို့တောင်းခံချင်ပါတယ်လို့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးဖြစ်ရှင်မဲ့ပြဿနာတချို့အတွက်ဘာသာတရားတွေအကြတိုင်ပင်ဆွေးနွေးဖို့လိုအပ်ပါသလား။ဒီကိစ္စဟာအရေးကြီးပါသလားအီတလီနိုင်ငံမှာရောက်ရှိပညာသင်ယူနေတဲ့အရှင်မန္နလာလင်္ကာရကိုဦးတင်မောင်တန်းကမေးမြန်းတင်ဆက်ထားပါတယ်နားတော်တာဆင်နိုင်ပါပြီ
ဘာကြီးရဲ့ပဋိပက္ခကိုကြည့်လိုက်လို့ရှိရင်မကြာခဏဆိုလိုပဲဘာသာတရားနဲ့အတူမျိုးကြောင့်ဖြစ်တဲ့ပဋိပက္ခတွေပဋိသင်တွေကိုကျွန်တော်တို့ကြားပါတယ်ဒ ဒီပါကျွန်တော်တင်ပြချင်တာကတော့ဘာသာတရားတွေကြားမှာနီနော့ဖလက်ဆွေးနွေးခြင်းဆိုတဲ့ interfaith dialogue အကြောင်းပဲဖြစ်ပါတယ်ဒီအကြောင်းကိုမိတ်ဆက်အနေနဲ့ပြောဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အီတလီနိုင်ငံ Angelican University မှာ interfaith ဘာသာရနဲ့ပတ်သက်ပြီးလေ့လာသင်ယူနေတဲ့အရှင်မန္တလာလင်္ကာရဖြစ်ပါတယ်မင်္ဂလာပါရှင်ပ
ြမင်္ဂလာပါခင
်ဗျာမြတ်ပါပထမဦးဆုံးပေါ့နော်မြန်မာနိုင်ငံလိုလူအဖွဲ့အစည်းတွေဘာကြောင့်ဘာသာတရားတွေကြားမှာစကားပြောဖို့အရေးကြီးတယ်လို့ရှင်ပြခင်ပါတယ်လေခ
င်ဗျမြန်မာနိုင်ငံရဲ့ဒီလက်ရှိအနေအထားမှာပြဿနာပေါင်းစုံဖြစ်တယ်သို့သောမြန်မာနိုင်ငံဒီအရန်ကိုတာယာလှပပြီးတော့မှလူမျိုးပေါင်းစုံဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံတမိုင်းအမွေနဲ့ရှူတော်ပေါင်းစုံနဲ့ရှိပြီးတော့မှအမတန်ကိုလှပပြည့်စုံတဲ့လူဖွဲ့စည်းတစ်ခုဖြစ်တယ်အဲ့ဒီလူဖွဲ့စည်းတစ်ခုမှာလူတွေအချင်းချင်းကြားမှာတိမြင်နားလည်ခံစားပြီးတော့မှအချင်းချင်းညီကိုမောင်နှမမိသားစုအနေနဲ့မြင်လို့ရတဲ့နေရာတနေရာဖြစ်တယ်ဒါကြောင့်မို့ဥစဉ်နေတဲ့ဒီ interfaith dialogue ကမြန်မာနိုင်ငံအတွက်အမတန်မှကိုအရေးကြီးတဲ့ဒီသင်ယူစရာဘာသာရပ်တစ်ခုဖြစ်တယ်လို့မြင်မိတယ
်မြန်မာဖျားပါတတရားတွေကြပါစကားပြောကြတဲ့အခါပေါ့နော်ဆိုတော့လူခွေရေးကိစ္စပြီးအပေါ်မှာကောဘယ်လိုရှုမြင်သဘောထားတတ်ပါလဲဖေ။
ဗုဒ္ဓဘာသာကတော့လူခွင့်ရေးလို့ပြောလိုက်တဲ့အခါမှာလူတယ်မကောက်တိရစ္ဆာန်တွေရောပါဒီတိရစ္ဆာန်ခွင့်ရေးတွေပါကြီးတဲ့နေပေါ့။သို့တော်မြန်မာနိုင်ငံကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေမှာတချို့တချို့သောပုံကိုယ်တွေအဖွဲ့အစည်းတွေလူတွေရဲ့ကြားမှာဒီမဆူတရားအမြင်တွေအားနေတဲ့အတွက်ကြောင့်မို့လူခွင့်ရေးတွေအားနေတယ်အဲ့တော့အခြားသူတွေပေါ်မှာကိုကနေပြီးတော့မှဒီလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာကိုယ်ပွဲခွင့်တွေကိုတိတ်ပြီးတော့မှထက်တွယ်မတွေးနိုင်တော့ဘဲနဲ့ကိုယ့်ရဲ့အတ္တကိုအခြေခံနေပြီးတော့မှအခြားသူတွေပေါ်မှာရန်သူတစ်ဖွဲ့မြင်ပြီးတော့မှတွန်းထုတ်တဲ့ဒီအမြင်သဘောမျိုးဖြစ်နေတဲ့အခါမှာပူပေါင်းလှုပ်ဆောင်မှုကြည်ပြတ်မှုသဘောတရားတွေတိတ်ပြီးတော့မှဒီမမြင်မတွေ့ရမခံစားရဘူးဆိုတဲ့ဟာတွေဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူတွေအကုန်လုံးကဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်အချင်းချင်းကြားမှာအတိမတ်ပြုချစ်ခင်မြန်နိုးတန်မိုးထားတယ်ဆိုတော့တမိုင်းအစဉ်လာတစ်ခုရှိခဲ့တယ်။နောင်လဲရှိနေအောင်ပါပဲပေါ့။သို့တော်လည်းပဲလူရဲလို့ဖြစ်လာတဲ့အခါမှာလူဖွဲ့စည်းမှာပြဿနာအများရန်ရှိတယ်။အဲ့ဒီပြဿနာတွေမှာအတိုင်းမှာလည်းဖြေရှင်းလို့ရနိုင်တဲ့အဖြေအများရန်ရှိပါတယ်။အဲ့ဒီဖြေရှင်းမှုရာအတွက်ဆိုရင်ဦးဇင်းတို့ကနီလန်တစ်ခုအနေနဲ့ချင်းကပ်တဲ့ပြီးတော့မှဒီပြဿနာတွေကိုဖြေရှင်းလို့ရနိုင်တယ်လို့ဦးစင်ကယုံကြည်တယ်။အဲ့ဒီဖြေရှင်းလို့ရနိုင်တဲ့တခုတည်းသောနည်းလမ်းကလည်းဒီ dialogue square one တစ်ခုဖြစ်တယ်ဆိုတဲ့ဟာလည်းမြင်မိတယ်
။ပြန်ပါဗျာ။ဒီငင်းကြရေးတိဆောက်တဲ့အခါမှာဒီဘာသာတရားဆရာဖွဲ့စည်းတွေပါဖို့ပေါ့နော်။ပို့လို့လည်းပြောလာကြတာလည်းရှိတယ်။ဒါပေမဲ့မြန်မာနိုင်ငံငင်းကြရေးတိဆောက်တဲ့အခါမှာတော့အဲ့ဒီလိုဘာသာတရားဆရာဖွဲ့စည်းတွေပါဝင်တာကိုမတွေ့ရသေးဘူး။အရှင်ဖျားအနေနဲ့ဘယ်လိုများအကြံပေးချင်ပါလဲ။
မြန်မာနိုင်ငံမှာဦးစင်းကတော့ဗုဒ္ဓဘာသာဒီ monastic life ဘုန်းကြီးကျောင်းထဲမှာပါဝင်တဲ့အတွက်ကြောင့်မို့အဖွဲ့အစည်းတွေရဲ့ဒီမူဝါဒပိုင်းဆိုင်ရာတွေအဖွဲ့အစည်းရဲ့ကျင့်သုံးမှုပိုင်းဆိုင်ရာတွေမှာ dialogue နဲ့ပတ်သက်တဲ့ဒီယဉ်ကျေးမှုတွေကခွန်ကားမှုအမတန်မှနည်းတယ်။ top down အထက်အောက်သွားတယ်တဦးတယောက်ကပြောတဲ့ဟာကိုနားထောင်တယ်ဆိုတဲ့ level ကိုသွားတွေ့ရတယ်။ဆိုတော့ဒီဟာကကောင်းမွန်နဲ့ဖြည့်ရှင်းမှုတစ်ခုပြဿနာကိုကြုံလာတဲ့အခါမှာစစ်မှန်တဲ့ဖြည့်ရှင်းမှုကိုမရောက်နိုင်ဘူးပေါ့နော်အပြန်အလှန်သွားရမယ်ဆိုတဲ့သဘောမျိုးရှိတယ်ပါဠိစကားလုံးတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုရင်အညမညာတခါတော့တပတိတ္တအချင်းချင်းအပြန်အလှန်နားထောင်ရမယ်ယူသေးရမယ်လေးစားရမယ်နောက်တစ်ခုကအဲ့ဒီနောက်ကအချင်းချင်းအပြန်အလှန်ချစ်ခင်တန်ဖိုးထားရမယ်မေတ္တာထားရမယ်ဆိုတဲ့သဘောမျိုးရှိတယ်သို့တော့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းတွေထဲမှာတကယ်အဖွဲ့အစည်းပိသစွာရှိနေတာမျိုးသိမတွေ့ရဘူး။အဲ့ဒီအဖွဲ့အစည်းရဲ့နောက်ွယ်မှာရှိနေတဲ့တန်ဖိုးတရားတွေလူဆန်ခြင်းတန်ဖိုးတွေလည်းအားနေတာတွေ့ရတယ်။အဲ့ဒီအပေါ်မှာကျင့်သုံးဖို့ရာလဲလိုအပ်တယ်။ကျင့်သုံးရမှာစစ်မှန်တဲ့ဒီအဖွဲ့အစည်းတွေရှိလာမယ်ဆိုရင်အဲ့ဒီအဖွဲ့အစည်းခေါင်းဆောင်တွေကနေမှတဆင့်သူ့ရဲ့နောက်လိုက်တွေနဲ့အပြန်အလှန်ထိန်းချုပ်ပြီးတော့မှငြင်းကြဲတဲ့လူဖွဲ့အစည်းတစ်ခုကိုသွားနိုင်လိမ့်မယ်လို့ယုံကြည်တယ်။သို့တော့အဖွဲ့အစည်းတိုင်းကအားနေချက်တွေအရန်များနေတယ်လို့တော့ခံစားမိတယ်မြင်မိတယ်ဦးဇင်းတို့ဘုရားဘာသာအဖွဲ့အစည်းမှာလည်းပဲအဲ့ဒီလိုတွေတွေ့ရပါတယ
်ဒီမေလဆောဘိုင်းနှုံကမြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်တာယုံကနေဦးစီးပြီးတော့ပေါ့နော်ကျွန်တော်တပြည့်တော်လို့ရခိုင်ပြည်နယ်မှာဘုရားဘာသာဘုန်းကြီးတွေကိုလည်းဖိတ်တယ်နောက်ပြီးတော့အစ္စတန်ဘာသာကြီးကောင်းဆောင်တွေကိုလည်းဖိတ်ပြီးတော့
ဒီတွေ့ဆုံပွဲလေးတစ်ခုကျင်းပခဲ့တယ်အဲ့ဒီပေါ်မှာမူတည်ပြီးတော့ဒီဒေလီတိုင်းသတင်းကနေဆောင်းပါးစောင့်ကြည့်တာကရိုဟင်ဂျာပြည်သနာကိုဖြည့်ရှင်းတဲ့အခါမှာဗုဒ္ဓဘာသာဖုံးကြီးတွေနဲ့အစ္စလာမ်ဘာသာရေးကောင်းဆောင်တွေပူးတွဲဆောင်ရွက်ကြဖို့ဆိုပြီးတော့ဒါအဆိုပြုလာတာလေဆောင်းပါးစောင့်တွေ့ရပါတယ်အရှင်ဘုရားဘယ်လိုထင်ပါတယ်လဲဖေဆကားဝိုင်းနေသဖြစ်တန်လို့ဒီကိုလှ ှိဘူးဆိုရင် positive တဲ့ဒီ account တဲ့တခါလေအစိုးကိုဥတီသွားတတ်တယ် shop ရသွားတတ်တယ်နောက်ပြီးတော့ဒီအကောင်းမွန်တဲ့အဖြေတစ်ခုမထွက်ဖဲနဲ့မလူအလားအပ်တဲ့အဖြေတွေထွက်တာမျိုးဖြစ်တတ်တယ်။သို့တော့အဲ့ဒီလိုမလုခင်မှာ intrafake လို့ခေါ်တဲ့အတွင်းထဲမှာရှိနေတဲ့ဒီဗုဒ္ဓဘာသာတွေကြားထဲမှာလည်းဒီကိစ္စကိုဟိုကောင်းကောင်းမွန်မွန်ကင်တွယ်ပန်းနိုင်ရောက်အောင်စူးစမ်းတင့်တယ်လို့ Islam community ဘက်မှာလည်းပဲ Islam ခေါင်းဆောင်တွေနဲ့သူတို့ community တွေမှာသူတို့လိုအပ်တဲ့ဟာတွေဒီခေါင်းဆောင်ရော knowledge တွေရောအကောင်းမွန်တဲ့လူလားချက်တစ်ခုရှိတယ်အဲ့ဒီကိုရောက်အောင်တွားကျင်တဲ့စိတ်တစ်ခုရောက်အောင်တွားတင့်တယ်ဆိုတော့အဲ့တဘောမျိုးအာဒီ intrafake dialogue program တွေလေ့ကျင့်နေတယ်ကျင့်သုံးနေတယ်ပြီးတော့မှ interfaith နဲ့အပူပေါင်းပြီးတော့လှုပ်ဆောင်ပြီးတော့မှသွားမယ်ဆိုရင်ပုံမကောင်းမွန်တဲ့ဒီရလတ်တွေကိုဖျက်လိုက်မယ်လို့ဦးစင်းကတော့မျှော်လင့်တယ်တိုးတော့အဲ့ဒီကိစ္စက interfaith dialogue ကလွယ်ပြောင်းရှိပေမဲ့ခက်တယ်တိုးတော့လှုပ်လို့ရတယ်လှုပ်မယ်ဆိုရင်ပုံပြီးတော့မှအကျိုးများလိမ့်မယ်လို့ဦးစင်းကတော့ယုံကြည်မိပါတယ
်ပြန်ပါဗျာ
ဘာလို့လဲဆိုတော့တစ်ခါလေးကျတော့အထက်ကလူကခေါင်းဆောင်လုပ်တဲ့လူကနောက်ကလူတွေရဲ့ဒီအာမထောက်ခံမှုကိုကြောက်တယ်လို့ခေါင်းဆောင်လုပ်တဲ့လူရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုလည်းနောက်ကလူတွေကကြောက်တဲ့သဘောမျိုးရှိတယ်။ဆိုတော့ဒီအတွင်းထဲမှာစကားပြောမယ်ဆိုရင်တန်တရားတွေကင်းပြီးတော့မှလိုချင်တဲ့ပန်းတိုင်းကိုမြန်မြန်ဆန်ဆန်ရှော့ရှော့ရှူရှူသွားစေတယ်။တော့ခေါင်းဆောင်ရောနောက်လိုက်ရောကတသားတည်းဖြစ်တယ်ဆိုတဲ့ဟာသဘောမျိုးဖြစ်တင်တယ်။သို့တော့အဲ့ဒီတသားတည်းကကောင်းမွန်တဲ့တသားတည်းဖြစ်စေခြင်းနဲ့ဆိုးရွားတဲ့တသားတည်းမဟုတ်ဘူး။ငါတို့ကအငင်းဆန္ဒမျိုးမဟုတ်ဘူး။ကောင်းမွန်တဲ့ဒီဘာသာရေးလူအဖွဲ့အစည်းတွေကောင်းမွန်တဲ့စံချိန်စံချုံတွေနဲ့တွားနိုင်တဲ့ခွန်အားတွေရှိတယ်ဆိုတော့ယုံကြည်မှုကိုတည်ဆောက်နိုင်တဲ့ intrafaith dialogue စကားဝိုင်းတွေကိုဆိုလိုတာဖြစ်တယ
်။အဲဒီမိကွန်းကနောက်ဆုံးမိကွန်းနဲ့ဖြစ်ချင်ဖြစ်မှာပါ။မြမဗုဒ္ဓဘာသာအဖွဲ့အစည်းအနေနဲ့အဲ့ဒီလိုအခန်းကဏ္ဍတွေကိုတာဝန်ယူဆောင်ရွက်နိုင်ဖို့အတွက်အစဉ်သင့်ဖြစ်နေပြီလို့ရှင်ဖျားထင်ပါတလား
လိုအပ်ချက်ကတော့လိုအပ်ချက်ကိုအကြောင်းပြုပြီးတော့မှပြောမယ်ဆိုရင်လိုအပ်ချက်ကများတဲ့အတွက်ကြောင့်မီးလောင်တဲ့အခါမှာရေကငြိမ့်မှုရာဆင်းရဲဖြစ်တယ်ပေါ့တိုးတော့ရေရှိပေမဲ့မငြိမ့်ခြင်းမှုဆိုရင်တော့အဲ့ဒါကပြဿနာပဲပေါ့နော်ဆိုလိုတာကဗုဒ္ဓဘာသာရဲ့သဘောတရားမှာအစုံမတွေမှာငြိမ့်ချမ်းရေးတွေရှိရတာပဲနဲ့အဲ့ဒီငြိမ့်ချမ်းရေးကိုမကျင့်သုံးခြင်းမှုဆိုရင်ဒီရှိနေတဲ့ငြိမ့်ချမ်းရေးတရားတွေကရှိနေတဲ့ရေလိုပဲပေါ့နော်တောက်လောင်နေတဲ့မီးပေါ်မှာနှိမ့်တက်နိုင်တဲ့ခွန်အားမဖြစ်စေဘူး။ဆိုတော့မြန်မာဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာ interface ကိုလုပ်ဖို့ရတဲ့အစင်းသင့်ဖြစ်တယ်လို့မမြင်သေးဘူးဆိုတာမှာအခုလောလောဆယ်အနေထားမှာတော့ဖြစ်မှုအားနည်းတယ်။နောက်တစ်ခုကဒီဗုဒ္ဓဘာသာဘုံကြီးတွေမှာဒီသင်ယူဖို့ရ interface လိုဟာမျိုး non formal education တွေကိုတွားဖို့ရအတွက်ပံ့ပိုးပေးလောက်တဲ့ facilitator ပံ့ပိုးကူညီသူတွေအများကြီးလိုအပ်တယ်။အဲ့ဒီအများကြီးကိုလည်းကျိုးစိုးလောက်တဲ့ဒီစိတ်သက်ခွန်အားတတိတွေအတွင်းထဲက monastic ဘုန်းကြီးကျောင်းတွေထဲမှာလည်းရှိဖို့ရဖွင့်ပေးဖို့ရလိုအပ်တယ်အဲ့ဒီလိုဖွင့်ထားတဲ့တကားတွေနဲ့ဟိုကောင်းမွန်တဲ့ ideology တွေဤပညာတွေရှိမယ်ဆိုရင်ဒီဟာလွယ်လွယ်ကူကူသွားစေနိုင်တယ်ဆိုတော့ဟိုနှစ်ဖက်လုံးပေါ့နော်ဒီလူပညာရှိတွေဒီရဲ့ပူပေါင်းပါဝင်မှုရောဒီဘုန်းကြီးတွေရဲ့ဒီလက်ခံနိုင်လောက်တဲ့ပူပေါင်းဆောင်ရွက်လိုမှုတဘောမျိုးတွေရှိမှသာလျင်ဒီဟာကိုရောက်အောင်သွားစေနိုင်တယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်အဲရှိပေမဲ့လည်းပဲတကားပိတ်ထားတဲ့အဲចောင်းနေလို့အဖွဲ့အစည်းတွေလို့ဖြစ်သွားလိမ့်မယ်လို့ထင်တယ်ဆိုတော့ဦးစင်းနေတဲ့ကတော့အခုလောလောဆယ်ထိကောင်းမွန်တဲ့ဒီအဆင့်တစ်ခုရောက်ဖို့ရတဲ့အတွက်အများကြီးလိုသေးတယ်လို့ပဲမြင်မိပါတယ
်ပြန်ပါဖျားရှင်ဖျားအများကြီးကျေးဇူးတင်ပါတယ်ဖျား
ကျေးဇူးအများကြီးတင်ပါတယ်တကားဟု
တ်ကဲ့အခုဘာသာတရားတွေကြားမှာနီနော့ဖလေဆွေးနွေးခြင်းအကြောင်းကိုဆွေးနွေးတင်ပြသွားသူကတော့အစ်တီလိုင်ကအန်ဂျလိကယူနီဗာစီတီမှာ interfaith dialogue ဆိုတဲ့ဘာသာရပ်ကိုလေ့လာစီးပွားနေတဲ့ရှေမန္တလာလင်္ကာရဖြစ်ပါတယ်။ကျွန်တော်ပေါင်းလာပ
ါ ဒီမိုကရေစီလူခွင့်နဲ့ခေတ်ပြန်ကွာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA တနင်္ဂနွေနေ့မနေ့ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြမှာဖြစ်တဲ့အတွက်ကြည့်ရှုစောင့်မျှော်နားတော်တာဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းဗီနီယာက
မင်္ဂလာပါခင်ဗျာ VOA American အသံရဲ့တင်းငွေတွေနေမှတ်တဲ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အသံလွှင့်အစီအစဉ်တွေကိုတော့ line meter 25 line meter 25 kHz 11133 line meter 40 kHz 9433 line meter 58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများဥရုယာတွေနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုတင်ပြပါမယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပါမယ်။ဒီတစ်ပတ်မှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးဖြစ်တဲ့ရှန်ဂရီလာဆွေးနွေးပွဲအကြောင်းဒါအပြင်ထိုင်းနိုင်ငံရေးနဲ့ထိုင်ဝမ်အရေးအပါအဝင်အာရှဒေသတွင်းလုံခြုံရေးဆိုင်ရာအခြေအနေတချို့ကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြပေးပါမယ်။စင်ကာပူနိုင်ငံမှာအချိန်20မြောက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးရှန်ဂရီလာဆွေးနွေးပွဲကိုတောက်ကြံနေ့ကနေစတင်ပြီး3ရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးကိုကာကွယ်ရေးဝန်ကြီးတွေနဲ့နိုင်ငံခေါင်းဆောင်တချို့တက်ရောက်ပြီးနိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း600ကျော်တက်ရောက်နေပါတယ်။ဒီအစည်းအဝေးမှာတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ထိုင်ဝမ်အရေးတွေအဓိကလွှမ်းမိုးနေတယ်လို့သုံးသပ်ကြပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးလီရှန်ဖူလည်းတက်ရောက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လည်းတက်ရောက်ပါတယ်။ဒါ့အပြင်အခြားဒေသတွင်းအရေးပါတဲ့ဂျပန်၊ဩစတြေးလျစတဲ့နိုင်ငံတွေကလည်းတက်ရောက်ပါတယ်။ဒီအစည်းအဝေးမှာထိတိုက်တင်းမာမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေတရားတွေ့ဆုံဆွေးနွေးဖို့ကိစ္စမှာတရုတ်ဘက်ကလက်မခံဘူးလို့အမေရိကန်ပင်တဂွန်ကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့အင်အားတီနိုင်ငံအကြားပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေမရှိဘူးဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဟာတစ်ကမ္ဘာလုံးကိုထိခိုက်ပျက်စီးစေမှာဖြစ်တယ်လို့တောက်ကြနေတဲ့ကသတိပေးပြောကြားခဲ့ပါတယ်
။ Australia strongly supports the renewed efforts from President Biden's administration.
သမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်နဲ့နှစ်နိုင်ငံပွင့်လင်းတဲ့ဆက်သွယ်ရေးပြန်လည်ထူထောင်နိုင်အောင်ကြိုးပမ်းဖို့ Australia အနေနဲ့အပြင်းထန်တိုက်တွန်းပါတယ်။အင်အားကြီးနိုင်ငံအနေနဲ့အခြားနိုင်ငံတနိုင်ငံနဲ့တည်ငြိမ်တဲ့ဆက်ဆံရေးရှိဖို့ကြီးမားတဲ့တာဝန်ရှိပါတယ်လို့တရုတ်ဝန်ကြီးချုပ်ပြောဆိုထားတဲ့အချက်ဟာအရေးကြီးပါတယ်။တန်တမာဆက်ဆံရေးရပ်တန့်နေမယ်ဆိုရင်တန်တရာတွေပို့ပြီးကြီးထွားလာနိုင်ပါတယ်
။တောက်ကြနေညနေပိုင်းတုန်းကတော့ကာကွယ်ရေးဝန်ကြီးနှစ်ဦးဖြစ်တဲ့လီရှန်ဖူးနဲ့လွိုက်အော့စတင်တို့တွေ့ဆုံလက်ဆွဲနှုတ်ဆက်ခဲ့တဲ့အတွေ့တရားတွေ့ဆုံဆွေးနွေးပွဲများဖြစ်လာမလားလို့ခန့်မှန်းပြောဆိုမှုတွေရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့တရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးမှုတွေပြန်လည်စတင်ဖို့လိုအပ်ကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကဂျပန်ကာကွယ်ရေးဝန်ကြီးယာဆူကာဆူဟာမာဒါနဲ့ဂျပန်နိုင်ငံမှာတွေ့ဆုံစဉ်တရုတ်အစိုးရကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်နိုင်ငံတကာရေပိုင်နဲ့လေပိုင်နဲ့တွေမှာတရုတ်ရဲ့ရန်စားမှုတွေဆက်လုပ်နေမယ်ဆိုရင်အခြေအနေတွေဟာထိမနိုင်သိမရဖြစ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတိပေးပြောကြားခဲ့ပါတယ်။ပြခဲ့တဲ့ကြာသပတေးနေ့တုန်းကတော့ရှန်ဂရီလာဆွေးနွေးပွဲကိုတက်ရောက်နေတဲ့တရုတ်ကာကွယ်ရေးဝန်ကြီးလီရှောင်ဖူနဲ့စင်ကာပူကာကွယ်ရေးဝန်ကြီးအန်အင်ဟန်တို့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကာကွယ်ရေးတာဝန်ရှိသူတွေအကြားပုံမှန်ဆက်သွယ်ရေးထားရှိဖို့သဘောတူညီခဲ့ကြပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်ကာကွယ်ရေးဝန်ကြီးကတရုတ်ရဲ့လုံခြုံရေးဆိုင်ရာအစီအစဉ်အသစ်ကိုရှန်ဂရီလာထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးမှာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာဒီထိပ်သီးအစည်းအဝေးကို2002ခုနှစ်ကစတင်ခဲ့တာဖြစ်ပြီးစင်ကာပူနိုင်ငံကနိုင်ငံတကာလေလာရေးအဖွဲ့အစည်းဖြစ်တဲ့ IISS ကပြုလုပ်တာဖြစ်ပြီးရှန်ဂရီလာဟိုတယ်မှာကျင်းပတဲ့အတွေ့ရှန်ဂရီလာဆွေးနွေးပွဲလို့ခေါ်ဆိုတာဖြစ်ပါတယ်။အခုလိုအချိန်ပါပဲအမေရိကန်နဲ့ထိုင်ဝမ်တို့အကြား ကုံတော်ရေးဆိုင်ရာသဘောတူညီချက်တရားကိုလက်မှတ်ရေးထိုးလိုက်ပါတယ်။မူဝါဒတွေကိုတစ်နှစ်ကျော်ကြာဆွေးနွေးပြီးနောက်အခုလိုလက်မှတ်ထိုးလိုက်တာပါ။ထိုင်ဝမ်ကတော့1989ခုနှစ်နောက်ပိုင်းအပြည့်စုံဆုံးကုံတော်ရေးသဘောတူညီချက်ဖြစ်တယ်လို့ပြောဆိုပါတယ်။တရုတ်ကတော့ကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောပါတယ
်။ဂျီယီချန်းရှူ有关协议严重违反一个中国原则和中
美。အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာ One China Principle တရုတ်တည်တပြည်တည်းမူဝါဒနဲ့တရုတ် American သဘောတူညီချက်၃ရက်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ဝင်အသိမှတ်ပြုပြီးမဆက်ဆံဘူးဆိုတဲ့ကတိကိုလည်း American ကချိုးဖောက်လိုက်တာပါ။ဒီကိစ္စပေါ်မှာတရုတ်အနေနဲ့အတော့ကိုဘဝင်မကျဖြစ်မိတယ်လို့အပြင်းထန်လဲကန့်ခွက်ပါတယ
်တရုတ်ဟာထိုင်ဝမ်ကိုတရားဝင်အသိအမှတ်ပြုဆက်ဆံတာကိုလက်မခံပါဘူး1989ခုနှစ်မှာအမေရိကန်ဟာထိုင်ဝမ်ကိုအသိအမှတ်ပြုရာကနေတရုတ်ကိုတရားဝင်ပြောင်းလဲအသိအမှတ်ပြုခဲ့တာဖြစ်ပါတယ်တချို့သုံးသပ်သူတွေကတော့ထိုင်ဝမ်အမေရိကန်ကုန်သွယ်ရေးဟာစီးပွားရေးထက်နိုင်ငံရေးတက်ရောက်မှုကပိုများတယ်လို့သုံးသပ်ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲအများဆုံးအနိုင်ရ Move Forward PartyMFP ဟာအစိုးရဖွဲ့နိုင်မှုဆက်လက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့အာဏာလွှဲပြောင်းယူရေးကော်မတီတရက်ကို၈ပါတီမဟာမိတ်အဖွဲ့ကဖွဲ့စည်းခဲ့ပါတယ်။ဒီလအလယ်လောက်မှာလွှတ်တော်ဥက္ကဋ္ဌအမည်တင်သွင်းနိုင်မယ်လို့မျှော်မှန်းထားတဲ့အကြောင်း MPF ပါတီအတွင်းရေးမှူးကတောက်ကြနေမှာပြောဆိုပါတယ်။ဝန်ကြီးချုပ်လောင်ပီတာလင်ဂျော်နက်ဟာထိုင်းသတင်းမီဒီယာ ITV မှာအစုရှယ်ယာ42,000ပိုင်ဆိုင်ထားတဲ့အတွေ့ဖွဲ့စည်းပုံစီမင်းအရာလွတ်တော်ကိုယ်စားလှယ်ဒါမှမဟုတ်ဝန်ကြီးချုပ်ဖြစ်လာဖို့တားမြစ်ခံရရင်ရွေးကောက်ပွဲအသစ်ပြန်လုပ်ရနိုင်တယ်လို့လက်ရှိဒုတိယဝန်ကြီးချုပ်ဝစ်စနုတ်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ကို MPF ပါတီကတော့ငြင်းဆိုလိုက်ပြီး ITV share ကိစ္စအပါအဝင်အားလုံးအတွက်ပြင်ဆင်ထားပါတယ်လို့လွတ်တော်ကိုယ်စားလှယ်ရန်စီမန်ရုံးကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်လောလောဆယ်အချိန်ထိတော့ MPF ပါတီနဲ့ဖူထိုင်းပါတီတို့အဓိကပါဝင်တဲ့မဟာမိတ်အဖွဲ့ဟာညွန်ပေါင်းအစိုးရဖွဲ့နိုင်ရေးကိုသာအဓိကထားဆောင်ရွက်နေတာကိုတွေ့ရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံကကျက်သွန်နီကိုပြည်ပနိုင်ငံတွေကအဝယ်လိုက်လာတဲ့အတွက်ကျက်သွန်နီဈေးတွေမြင့်တက်လာပါတယ်။တရုတ်နိုင်ငံကိုဘဲမျိုးစုံတင်ပို့တာကတော့ရပ်တန့်နေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်အကျတွေဘယ်လိုဖြစ်ခဲ့ပါသလဲ။လေယာစီးပွားသတင်းများအစီအစဉ်မှာ Farmer Time Media ကစူးစီးတင်ဆက်တိပြပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ပကနေအဝေလိုက်လာတဲ့အတွက်ကျက်သွန်နီဈေးတွေပြန်တက်နေတဲ့သတင်းနဲ့စကြင်ပါလေ။အခုရပိုင်းအတွင်းမှာပြည်တွင်းထွက်ကျက်သွန်နီကိုပြည်ပနိုင်ငံကနေအဝယ်လိုက်လာတဲ့အတွက်ကျက်သွန်နီဈေးတွေပြန်မြင့်တက်လာတယ်လို့ကုန်တယ်တွေကပြောပါတယ်။မြန်မာကျက်သွန်နီကိုတရုတ်၊ထိုင်း၊ဗီယက်နမ်နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအဝယ်လိုက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကမှဗီယက်နမ်နိုင်ငံကအများဆုံးဝယ်ယူနေတာပါ။ပြည်ပကိုတင်ပို့နေတဲ့ကျက်သွန်နီဈေးကွက်က1900ကနေ2100ကျပ်ထိပေါင်းစည်းရှိနေပြီးပြည်တွင်းဈေးကွက်မှာတော့ကျက်သွန်နီဈေးကတပိတ္တာကို3000ကျပ်ထိမြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်ကိုကျက်သွန်နီဝင်ရောက်မှုပုံမှန်ရှိနေပေမဲ့အခုရပိုင်းမှာပြည်ပတင်မှုသူလောင်သမားတွေကအဝယ်လိုက်လာကြလို့ဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့ဘရင်တော်ကုန်စည်တိုင်ရဲ့တာဝန်ရှိသူတူကပြောပါတယ်။ကုန်စည်တိုင်တွေနဲ့ကျက်သွန်နီလက်ကားရောင်းဝယ်ရေးလုပ်ငန်းမှာတော့ကျက်သွန်နီလက်ကားဈေးကတပိတ္တာကို1800ကနေ2200ကျပ်ဝန်းကျင်ထိရှိနေပြီးလက်လီပြောင်းချသူတွေကတော့တပိတ္တာကို3000ကျပ်ဝန်းကျင်နဲ့ရောင်းချနေတာဖြစ်ပါတယ်။အခုမေလအတွင်းမှာဘရင်တော်ကုန်စည်တိုင်ကိုနေ့စဉ်ကျက်သွန်နီကားဖြန်းညစီ10စီးကနေ50ဝန်းကျင်အထိဝင်ရောက်မှုရှိနေပြီးဈေးတန်းအနေနဲ့ပခုတ်ဘူး၊မုံရွာ၊စိတ်ဖြူဒေသတွေကျက်သွန်နီတွေကအယောင်းဝယ်တွက်နေတယ်လို့ကုန်တယ်တွေကဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာမသိခင်2021နှစ်စံပိုင်းအထိကျက်သွန်နီတပိတ္တာကို300ကနေ1000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်။အ အဲ့ဒီနောက်တပြေးပြေးဈေးမြင့်တက်ရာကနေပြီးခဲ့တဲ့2022ခုနှစ်ကတော့ကျွတ်တော်နေတပိတ်တာကို4000ကျပ်ကျော်အထိစံချင်တွေမြင့်တက်ခဲ့တာတွေ့ရပါတယ်
။ထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150ခန့်တင်ပို့နေပါတယ်။ပြောင်းတင်ပို့မှုနဲ့ပတ်သက်လို့အခွန်ကိန်းလွှတ်ခွေပေးထားတဲ့အတွက်အခုရက်ပိုင်းမှာထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150လောက်တင်ပို့နေတယ်လို့ကုန်သည်တွေကပြောပါတယ်။ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံကထွက်ရှိတဲ့ပြောင်းသီးနှံကို2023ခုနှစ်ဖေဖော်ဝါရီလကနေဩဂတ်လအထိအကောက်ခွန်ကင်းလွန်ခွင့်နဲ့ထိုင်းနိုင်ငံကိုတင်သွင်းခွင့်ပေးထားတာဖြစ်ပါတယ်။အခုနေ့မှာပြင်ပပြောင်းတင်ပို့မှုကထွက်ကြော်ကြဆင်းနေပြီးစစ်တပ်ကအာဏာမသိခင်ကအခုလိုပြောင်းရသည်မှာထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ900ခန့်တင်ပို့နိုင်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူဦးကပြောပါရယ်ပြောင်းကိုမြောက်တီနဆက်ကုံသွယ်ရေးကတစ်စက်ထိုင်းနိုင်ငံကိုအဓိကတင်ပို့နေရဖြစ်ပြီးအခွန်ကင်းလွှတ်ခွင့်ရရှိထားတဲ့ဖေဖော်ဝါရီလကနေမတ်လအထိထိုင်းနိုင်ငံကိုပြောင်းတန်ချိန်6သိန်းလောက်တင်ပို့ထားပါရယ်လက်ရှိထိုင်းနိုင်ငံမှာပြောင်းတကီလိုကိုပြန်များ17.6ဘက်လောက်ပေါင်စည်းရှိနေပြီးရန်ကုန်ပြောင်းစည်းကွက်မှာတော့တပိတ်တာကို1300ဝန်းကျင်စီးနဲ့အယောင်းဝယ်ဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ
်တရုတ်ကပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပဲဒီစင်စည်းနှုန်းတွေကျဆင်းနေပါတယ်မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပြည်တွင်းစည်းကမ္ဘာဈေးမတည်ငြိမ်မှုတွေဖြစ်ပေါ်လာပြီးပဲဒီစင်စည်းနှုန်းတွေလည်းကျနေတယ်လို့ကုန်သည်တွေကပြောပါတယ်မြန်မာနိုင်ငံကတင်ပို့တဲ့ပဲဒီစိန်တွေဟာအရေးသွေးမပြည့်ဘူးဆိုတဲ့အကြောင်းပြချက်နဲ့တရုတ်အာဏာပိုင်တွေကအခုနှစ်ဧပြီလ15ရက်နေ့ကစလို့မြန်မာပဲဒီစိန်တင်သွင်းမှုကိုရပ်ဆိုင်းထားတာပါဒါအပြင်တရုတ်နိုင်ငံဘက်ကမှပဲတင်ပို့မှုလက်ခံဆောင်ရွက်နေတဲ့ကုမ္ပဏီ၃ခုကိုတရုတ်အစိုးရကပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစလို့ကုန်သွယ်မှုနဲ့သက်ဆိုင်တဲ့ဥပဒေကိုချိုးဖောက်တယ်လို့ဆွဆွဲပြီးဝန်တဲရွှေလီရှိကုမ္ပဏီပိုင်ကိုရောင်သုံးခုမှရှိတဲ့ပဲဒီစိန်တန်ချိန်တသိန်းကိုချိတ်ပိတ်သိမ်းဆည်းခဲ့တာဖြစ်ပါတယ်
ဒီကမွေးဦးဒီညနေကဘယ်လိုလဲ။ဒီကိညာညာရဲ့ဇနေဝါဘောပြတင်တဲ့နဲ့ဟိုပဲလုံးနေပြီးပဲလုံးကျူလေးပဲပို့ရတယ်။အဲဒါမို့ပဲဒီကိညာကိုပို့တာပေါ့။ဒီကိညာအဆင်မမီရေဟိုမှာတဲ့သူတို့အကြီးဒီဒီလိုပဲဒီဒီဘောပြဒီသူတို့ကတက်ခင်းပေါ့နော်ဟိုဟာအဲ့ဒါပိုင်းသူတို့ကလက်မခံဘူးကွာနောက်ပိုင်းကျတော့ဘောကလည်းအပိတ်ခံရတာပေါ့နော်။အဲ့တော့မကြသေးဘူးကဒါပေမဲ့သူလိုတဲ့အခါမှာတော့လည်းဝယ်ပါတယ်နေရက်။အခုလည်းမို့တော့ပဲဒီကိညာလည်းကြာတာပေါ့။
မြန်မာနိုင်ငံကပဲဒီစိန်ကိုအိန္ဒိယဈေးကွက်အပြင်တရုတ်နိုင်ငံကိုမူဆယ်၁၅မိုင်ကုန်သွယ်ရေးဆောင်ကတဆင့်ပမာဏမြန်မြန်တင်ပို့နေတာဖြစ်ပြီးနှံပဲလုံးနီပဲလုံးဖြူစတဲ့လေယာထွက်ကုန်တွေကိုလည်းတင်ပို့နေတာဖြစ်ပါတယ်လက်တလုံးမှာမြန်မာပဲကုန်တွေတုံးနဲ့ပဲဒီစိန်တွေချိတ်ပိတ်သိမ်းဆည်းခံရတဲ့ခရဲကြောင့်တရုတ်ဘက်ကပဲဒီစိန်တင်ပို့မှုရပ်တန့်နေရလို့ကုန်သွယ်တွေကဆိုပါတယ်လက်ရှိပြည်တွင်းပဲဒီစိန်ဈေးကွက်မှာတော့ပဲဒီစိန်တပိတ်တာကို1400ကနေ3000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်အခုဆက်ပြီးမေလ24ရက်ကနေ31ရက်နေ့အထိဈေးကွက်အတွင်းအသက်ကျနိုင်ပြီဖြစ်သွားတဲ့နေရာထွက်ကုန်ပြီးနံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အာလူးကတော့ဈေးကွက်ထဲပုံမှန်အဝင်ရှိပေမဲ့ဈေးမြင့်တက်လာပါတယ်တပိတ်တာကို250ကနေ300ကျပ်ကြာဈေးမြင့်တက်လာပြီးအယောင်းဝယ်အေးနေတယ်လို့ရန်ကုန်မြို့ဒေသခံကုန်ပယ်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမေလ30ရက်နေ့ကဟဲဟူး A1 တပိတ်တာကို1850ကျပ်ဟဲဟူး OK က2150ကျပ်ဟဲဟူး S1 နဲ့ S2 အမျိုးအစားကတပိတ်တာကို2050ကျပ်စီအတီးတီးပေါက်ဈေးရှိနေပါတယ်
စပူချောင်းတင်းနဲ့တမျိုးဖြစ်တဲ့ကျွတ်ဖြူလေးဈေးမြင့်တက်နေပါလေလက်တလောမှာတရုတ်ဘက်ကကျွတ်ဖြူလေးဈေးကွက်ထဲအဝင်နေပြီးဈေးမြင့်တက်နေတာပါဒါပေမဲ့တရုတ်နိုင်ငံဘက်မှာကျွတ်ဖြူအတိတ်ပေါ်ချိန်ဖြစ်နေလို့အဝင်များလာရင်ဈေးပြန်ကျသွားနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားကြပါတယ်ရန်ကုန်ပြည်တော်ကုန်စည်တိုင်းဈေးကွက်မှာကျွတ်ဖြူကျူကုတ်ကတစ်ပိတ်တာကို6800ကနေ9000ကျပ်ကြာပေါက်ဈေးရှိနေပြီး300ကနေ900ကျပ်ကြာဈေးမြင့်တက်လာပါလေအောင်မန်းကျွတ်ဖြူက4600ကနေ6000ကျပ်ကြာပေါက်ဈေးရှိနေပြီးတပိတ်တာကို100ကနေ400ကျပ်ကြာဈေးမြင့်တက်လာပါလေ
။နန်းနဲ့ဈေးကတော့အနည်းငယ်ပြန်ကျဆင်းသွားပါတယ်။ တရုတ်ဝယ်ရှိသလိုပြင်သွင်းမှလည်းလက်ကျန်နေနေတာကြောင့်အရေးသွေးကောင်းနှန်းတွေဈေးမှနေခဲ့ရာကအခုခါဈေးနှိမ့်ငယ်ပြန်ကျဆင်းသွားတာပါအောင်လန်ကုန်စီတိုင်းမှာမေ30ရက်နေ့ပေါက်စီရနန်းနဲ့စမုံ45ပိတ်တောင်ဝင်တဲ့အိတ်ကို39,500ကျပ်ဈေးရှိနေပြီးတော့1000ကျပ်ဈေးကျဆင်းလာပါတယ်။မန္တလေးကုန်စီတိုင်းဈေးကွက်မှာနန်းနဲ့စမုံ45ပိတ်တောင်ဝင်တဲ့အိတ်ကို28,000ကနေ33,000ကျပ်ဈေးဖြစ်ခဲ့ပြီးကျပ်15,000ဈေးပြန်ကျဆင်းခဲ့ပါတယ်။ကျန်ရှိနေတဲ့အခြားနယ်အမျိုးသားတွေကတော့ဈေးဆက်ပြီးမြင့်တက်နေပါတယ်။မန္တလေးကုန်စီတိုင်းဈေးကွက်မှာနန်းဖြူရိုးရိုးကတအိတ်ကို33,200ကျပ်ရှိပြီးတအိတ်ကို2000ကျပ်ဈေးမြင့်တက်လာပါတယ်။နန်းညိုကတအိတ်ကို29,000ကနေ29,500ကျပ်ပေါက်ဈေးရှိပြီးတက်ဈေးနဲ့ဈေးငိမ့်နေပါတယ်။ပန်းနန်းကတော့45ပိတ်တောင်ဝင်တအိတ်ကို21,500ကျပ်ပေါက်ဈေးရှိပြီးဒီတစ်ပတ်မှာ1000ကျပ်ဈေးထက်မှန်မြင့်တက်လာပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါရဲ့ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့တာပါ။အခုဆက်လက်ပြီးတော့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုလူသားပထမအဦးဆုံးခြေချနိုင်ခဲ့တာနှစ်80ပြည့်အချိန်မှာပဲယာတီဥရုပြောင်းလဲဖောက်ပြန်မှုအကျိုးဆက်ကြောင့်တောင်ပေါ်ကနှင်းတုတွေအလျင်အမြန်အရေးပြောလာနေပါတယ်။ကမ္ဘာအပူချိန်မြင့်တက်တာရေခဲလာတွေနဲ့နှင်းတုတွေအရေးပြောတာတွေကြောင့်လဲအေဗရက်တောင်ပေါ်ကယာတီဥရုအခြေအနေတွေကိုတိုတင်ခံမှန်းဖို့ပိုပြီးခက်ခဲလာပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာမှာနားလောင်ဟောဆက်ပြောပြမှာပ
ါပင်လယ်ရေမျက်နှာပြင်အထက်ပေပေါင်း 2,932 ပေအမြင့်မှရှိတဲ့အေဗရက်တောင်ထိပ်ကို1953ခုနှစ်မှာလူသားတွေပထမဆုံးခြေချနိုင်ခဲ့တာပါ။နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့လမ်းပြဖြစ်သူတန်ဇင်းနော်ဂေရိုပထမဆုံးတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့အီဗရက်တောင်ထိပ်ကိုလှူပေါင်းထောင်ချီတက်ရောက်နိုင်ခဲ့ကြသလိုရှားနဲ့ချီတဲ့တောင်သက်သမားတွေလည်းအသက်ဆုံးရှုံးခရပြီးတော့ဒီကနေ့အထိရှာမတွေ့ပဲပျောက်ဆုံးနေတဲ့တောင်သက်သမားတွေလည်းအများအပြားရှိနေကြပါဒီလိုတောင်သက်သမားတွေကိုအမိပြုပြီးတော့အသက်မွေးနေကြတဲ့ဒေသခံတွေကတော့နင်းတူတွေပိတ်ဖုံးနေတဲ့အီရက်တောင်ကျောပေါ်ကရှာတီဥတုအခြေအနေပိုးပြီးတော့ဆိုးရွားလာတဲ့အပေါ်ဆိုရင်နေပါတယ်။ကမ္ဘာပူနေမှုအကျိုးဆက်အဖြစ်ရှာတီဥတုတွေပိုးပြီးတော့ဆိုးလာရင်အသက်အန္တရာယ်အတွက်ရောစာဝတ်နေရဲ့အပေါ်မှာပါတက်ရောက်မှုရှိနေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။အီရက်တောင်ကြီးကလမ်းမြအဖြစ်အသက်မွေးကြတဲ့လူမျိုးအတိုင်းဝိုင်းကတော့အီရက်တောင်ကြီးကိုကမ္ဘာကြီးရဲ့မိခင်တူလို့တင်စားခေါ်ပြီးတော့ယူသေးကန်ဆိုင်ကြပါတယ်။နာမည်ကျော်လမ်းပြတအုပ်ဖြစ်သူအန်ရှာရန်ဟာအေဗရက်တောင်ထိပ်နဲ့တောင်ကျောတလျှောက်ရှာတီဥတုပြောင်းလဲမှုဒဏ်တွေကိုအသက်နိုင်ဆုံးကာကွယ်နိုင်ဖို့ကြိုးပမ်းနေသူလည်းဖြစ်ပါတယ်
။ Climate change ကိုအဆောတဲ့ Antarctica ကိုစိလ်မချလိုက်မှတရဟိုနေတယ်တဲကိုဝဲလ်မချလိုက်မှတရဝိနေတဲကိုပင်ဂွင်းလိုက်မှတရဝိနေ
ရာသီဥတုပြောင်းလဲမှုရဲ့ဒဏ်ကို Antarctica တိုက်မှာရှိတဲ့ငါးတွေဝေလာငါးတွေနဲ့ပင်ကွင်းဟက်ကလေးတွေပဲကြုံတွေ့နေရတာမဟုတ်ပါဘူး။အဲ့ဒီတန်ကဟိမဝန္တာတောင်နှန်းကြီးနဲ့တောင်နှန်းနေလူမှုအတိုင်းဝိုင်းအပေါ်ကိုလည်းရိုက်ခတ်တက်ရောက်နေပါတယ
်။ဟိမဝန္တာတောင်ကျောပေါ်မှာတောင်သားသမားတွေဆွန့်ပစ်ခဲ့တဲ့အမိုက်တွေကိုသူနဲ့ Asian Trucking Agency တို့ပူးပေါင်းပြီးတော့နှစ်စဉ်ရှင်လည်နေတာပါ။ကမ္ဘာပူနွေးမှုနဲ့ဥတုရာသီပြောင်းလဲမှုကိရက်တွေကဟိမဝန္တာတောင်နှန်းတွေအပေါ်ဆိုးဝါးပြင်းထန်စွာတက်ရောက်နေတယ်လို့လည်းသူကပြောပါတယ
်။ Irrational your climate change global warming was under ठुलो असर भने को
ဟိမဝန္တာဧရိယာမှာမြင့်တက်လာနေတဲ့အပူချိန်ဟာကမ္ဘာတဝှမ်းပြင်းပြတက်နေတဲ့အပူချိန်ထက်ပိုများပါတယ်။ဒါကြောင့်ရေခဲတွေနဲ့နှင်းတုတွေခက်မြန်မြန်အေးပြော်လာပြီးအဖြူရောင်နှင်းတောင်ကြီးကနေအမဲရောင်ကြောက်တောင်ကြီးအဖြစ်မြင်လာရပါပြီ။ရေခဲလွှာတွေအေးပြော်ကုန်တဲ့အတွက်ရေကန်တွေမှာလည်းရေတွေခမ်းခြောက်ကုန်ပါတယ
်။ဟိမဝန္တာတောင်ချိန်မှာမွေးဖွားခဲ့တဲ့သက်ရှင်ဟာသူရွာဘေးမှာတင်ရှိခဲလွာရီပေါ်နှင်းလျှောစီးပြီးတော့ဆော့ကစားခဲ့ပူတဲ့ကလေးဘဝကိုအမရနေပါတယ်။ဒါပေမဲ့လည်းအဲ့ဒီရှိခဲလွာရီခုတော့ကွဲပြောက်ကုန်ပါပြီ။အခြားတောင်တက်လမ်းပြတွေကလည်းအေဗရက်တောင်ချီမှာရှိတဲ့ခမ်ဘူဂလေးစီယာရှိခဲလွာရီပြောင်းလဲလာတယ်လို့ပြောပါရတယ်။အဲ့ဒီနေရာကအေဗရက်တောင်ထိပ်တက်တဲ့နေရာမှာပထမဆုံးစခန်းချရတဲ့ base camp အနီးမှာရှိတာပါ။ပြည်ပကလာတဲ့တောင်တက်သမားတွေကိုတောင်ထိပ်အရောက်16ကျိန်အထိလမ်းပြခဲ့တဲ့ဖူဘာတန်ဂျင်ကတော့ရှာတဲ့ဥတုပြောင်းလဲဖောက်ပြန်မှုတွေကိုလက်ရှိမှာတင်မျက်ဝါးထင်ထင်တွေ့မြင်နေရပြီလို့ပြောပါတယ်
အရင်တော့ဆိုရင်ခွန်ဘူးရေခဲစော်တွေက base camp နားအထိရောက်ပါတယ်။အခုတော့အဲ့ဒီစခန်းမှာရေခဲစော်တွေမတွေ့ရတော့ပါဘူ
း။အသက်18နှစ်အရွယ်ကလေးကအေဗရက်တောင်တက်လာတဲ့တင်ကြီးကတော့9နာရီ6နာရီလောက်သွားတဲ့ရေခဲတွေနဲ့ချောနေတဲ့တောင်တက်လာမှာရေခဲတွေအေးပြော်ကုန်ပြီးတော့အောက်ကကြောက်တုံးတွေပေါ်လာတဲ့အတွက်အခုဆိုရင်အဲ့ဒီလမ်းကိုနာရီဝက်လောက်ပဲရှောင်ရတော့တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမင်းတက္ကသိုလ်သိပ္ပံပညာရှင်တွေရဲ့သုတေသနတစ်ခုမှာတော့အေရတ်တောင်ကနှစ်ပေါင်း2000ကျော်တရှိလာခဲ့တဲ့ရေခဲလော်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းမှာတွင်ကွဲပြောက်လာနေတာကို NPJ ဥဒုရာသီနဲ့လေထုဆိုင်ရာသိပ္ပံဌာနမှဖော်ပြခဲ့ပါတယ်။ပြည်ခဲ့တဲ့25နှစ်အတွင်းအေရတ်တောင်ထိပ်ပေါ်မှာရှိတဲ့ကမ္ဘာအမြင့်ဆုံးရေခဲလော် The South Coast Glacier ကနေရေခဲတု189ပေအထိပျော်ဆင်းသွားတယ်လို့လည်းဆိုထားပါတယ်။သိပ္ပံပညာရှင်ဆယ်ဥပအဖွဲ့တခုကအေရတ်တောင်ထက်ရဲ့အောက်ဘက်လေးနားမှာတင်မိုးလေဝသစောင့်ကြည့်ရေးစခန်းတစ်ခုကို2019ခုနှစ်မှာတည်ဆောက်ခဲ့ကြပြီးတော့ကမ္ဘာအမြင့်ဆုံးရေခဲလွှာအတွင်ပိုင်း33ပေအနက်ကရေခဲတူကိုပါနမူနာယူလေ့လာခဲ့ပါတယ်။ပြည်လဲရေမျက်နှာပြင်အထက်ပေပေါင်း 26,000 အမြင့်မှာရှိတဲ့ရေခဲလွှာတွေဟာပထမဆုံးနမူနာယူလေ့လာခဲ့တဲ့အချိန်ကတည်းကဆိုရင်အစား80လောက်အထိခက်မမြန်အရေးပျော်ဆင်းလာနေတယ်လို့2022ခုနှစ်သိပ္ပံဌာနတခုမှဖော်ပြထားပါတယ်။မေလ29ရက်နေ့မှာပဲအနည်း90ပြည့်သွားခဲ့တဲ့ Everest Day နှစ်ပတ်လည်နေ့ကိုနီပေါ်လအစိုးရနဲ့တောင်တန်းနေလူမှုအတိုင်းဝိုင်းတို့ကမြို့တော်ကတ်မန်ဒူမှာအတီးအမှုတွေနဲ့ကျင်းပခဲ့ကြပြီးတော့တောင်သက်သမားတွေနဲ့လက်ရှိနဲ့ရခင်တောင်တက်လက်မြတွေကိုဂုဏ်ပြုခဲ့ကြတာဖြစ်ပါတယ်။ကျမအနင်္ဂလာပါ
။ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တနင်္ဂနွေနေ့မလက်ဖက်အတန်လွတ်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအတင်းထုတ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။အိန္ဒိယဆိုရဟာအော်ဒင်တာပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ရထားလမ်းမတော်တဆမှုကြောင့်တည်ဆုံးခဲ့သူ300နီးပါးနဲ့ရာနဲ့ချီတဲ့ဒဏ်ရသူတွေအတွက်စနေနေ့ကိုတနင်္ဂနွေလုံးဝမ်းနဲ့ချီခွေရတဲ့နေ့ဖြစ်နေကြေညာလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီမတော်တဆဖြစ်မှုမှာအသက်မသေးပဲချမ်းရသူတွေအတွက်တက်နိုင်တာအလုံးကိုလှုပ်ဆောင်ပေးမယ်အပြင်တာဝန်ရှိသူတိုင်းကိုထိထိရောက်ရောက်အရေးယူမယ်လို့သတင်းတောက်တွေကိုပြောပါတယ်။ကမ္ဘာအင်အားကြီးအမေရိကန်နဲ့တရုတ်တို့ကြားဆက်သွယ်လမ်းကြောင်းဆက်ပြီးတော့ဖွင့်လှစ်ထားဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကစင်ကာပူမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးဖြစ်တဲ့ Shangri-La ဆွေးနွေးပွဲမှာစနေနေ့ကပဲတိုက်တွန်းပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကဒီနှစ်ထဲမှာစံချိန်တင်လောက်အောင်မစ္စိုင်းတုံးစမ်းတပ်မှုတွေအများပြားလှုပ်ဆောင်ခဲ့တဲ့အတွက်ဒီလိုမစ္စိုင်းတုံးပစ်လုံမှုတဲ့သတိပေးချက်ဆန်ရအချက်လက်မျှဝေရေးကိုဒီနှစ်မကုန်ခင်မှာလှုပ်ဆောင်မယ်လို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာ Shangri-La ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကကာကွယ်ရေးဝန်ကြီးတွေကပြောကြားစနေနေ့မှာပဲပြောကြားလိုက်ပါတယ်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကလည်းတရားကြေညာချက်ထုတ်ပြန်ပြီးတော့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုအချိန်နဲ့တပြေးညီသတိပေးပြီးတော့အချက်လက်မျှဝေမှုကိုလာမယ့်လတွေအတွင်းမှာလှုပ်ဆောင်နိုင်မှုစ조사မယ်လို့ပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံကဘုံးခိုခြင်းတွေဟာယူကရိန်းဒေသခံတွေကိုအကာအကွယ်ကောင်းကောင်းမပေးနိုင်ကြောင်းနဲ့ဒီဘုံးခိုရနေရာတွေဟာရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုခံရတဲ့ပြည်သူတွေအတွက်လုံခြုံမှုမရှိဘူးလို့ယူကရိန်းပြည်ထောင်စုဝန်ကြီးအိုင်ဟော်ကလိုင်မန်ကိုကစနေနေ့မှာပြောကြားလိုက်ပါတယ
်။သတင်းကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့ပဲအစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charles Stanmore နဲ့ Zubair Etai တို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေလည်းဒီမှာဒီမှာပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူပေါင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မူဆောင်မိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.